ယူအမေရိကန်အသံမြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြဓာတ်ရိုက်လေလိုင်းအစီအစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှတ်ဖြစ်မြန်မာနိုင်ငံမှာကြုံနေရတဲ့ဒုက္ခသည်ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲကွန်ရက်ကဒေါခွန်ညာချင်းစီပြေးချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေရုံးနဲ့စနေညဆွေးနွေးခန်းအစီအစဉ်မှာဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးခန်းမှာတော့စနေမှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှတ်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ကချင်ညင်းရဲကွန်ရက်ကဒေါခွန်ကြားချင်းစီပြေးချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါ်နန်းဝေကိုဖိတ်ခေါ်ထားပါတယ်ဒေါ်ခွန်ကြားဒေါ်နန်းဝေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါဆက
်ဟုတ်ကဲ့ဇွန်လ20စနေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့ရန်ကနေပါနေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတစ်ဝန်းကဒုက္ခသည်သုံးပုံနှစ်ပုံဟာနိုင်ငံ၅နိုင်ငံကဖြစ်ပြီးတော့ဒီထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောသွားပါတယ်အခုဆိုရင်လည်းတိုက်ပွဲတွေပြင်းထန်လာနေရတဲ့မြန်မာရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာစုံကွာထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်တာမျိုးတွေမရှိမလဲဒုက္ခသည်နေရာပြင်နေတဲ့အခြေအနေမျိုးတော့မရှိသေးပါဘူး။ဟိုတခြားတိုင်းသားဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မယ်ဆိုရင်ပြည်တွင်းပြည်ပမှာဒုက္ခသည်အရေးအတွက်ကတန်ကနန်းတီရှိနေတဲ့အတွက်လည်းဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးကပါနေရလဲမဆန်းဘူးလို့ဆိုရမှာပါ။ဆိုတော့ဒုက္ခသည်တွေရဲ့လက်လောအခြေအနေနောက်နေရာစုံခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရိုရေရှည်ဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်။ဆိုတော့အရင်ဆုံးတော့လက်တလောဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုဒေါခွန်ကြားစပြီးဆွေးနွေးပြပါခင်ဗျာ။ကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်ပဲဒုက္ခသည်တွေကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်။ဆိုတော့ရေဝီရအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
။အခုလောလောဆယ်တော့ဒီကချင်ပြည်နယ်နဲ့စမ်းပြည်နယ်နမြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းတော့အရေးအတွက်အဖြစ်ကြတော့လုံးဝမရော့ပဲနဲ့ကက်မရေးတွဲနဲ့ဒီအလူဦးရေတွေကရှစ်ပြောင်းသွားတာမျိုးတော့ရှိပါတယ်ရှစ်ပြောင်းနေဆိုတာကတော့အခုလောလောဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်နေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါတယ်ရှင
်ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စိန်ခေါ်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲတော့ခွန်ကြီး
ကျမရေးအတွက်ခက်ခဲရှိတယ်နောက်တစ်ဖက်ကနေစီးပွားရေးလုပ်ငန်းကအစဒီခါတိုင်းလိုမျိုးနေစားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အဲသူတို့အနေနဲ့ဒီစားတော့ဖို့အတွက်ပါအခက်ခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်မျိုးပါရှိနေပါတယ်ပြီးလို့ရှိရင်တစ်ဖက်ကနေဒီမှာဒီယူအန်ီ60မှာရှာဖွေစားတော့မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ဖက်ကနေလည်းပဲတိုက်ပွဲမဖြစ်ပေမဲ့စီးရေးအရာကတော့တစ်ချိန်နဲ့တစ်ချိန်ကဒီမှမှုတွေကဆက်ပြီးရှိနေတယ်စီရေးပကနေလဲပဲကျမတို့ဒီအတက်အသေးအဖြစ်ပဲချိန်ပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိနေတယ်လို့တစ်ခါကနေစားတော့လို့လဲစားတော့ကလည်းငတ်နေတယ်နောက်တစ်ခါကနေဒီနေရာခိုင်ခင်းကလည်းဒီကက်မေမှာလဲပဲအခုချိန်မှာ၉နှစ်ပြည့်သွားတဲ့အခါမှာကက်မေကတော်တော်ဆွေးမြင့်နေပြီဖြစ်တယ်စာတင်တောင်းနေရအစဉာဏ်ကြီးပြုတ်ပြင်းမှမဟုတ်လို့အပ်တယ်တစ်ခါမှရွာပြန်ပြေးရင်လဲရွာမှာလဲနေရာခိုင်ခင်းမူလအိမ်တွေကအကုန်ဆွေးမြင့်သွားပြီဖြစ်တဲ့အတွက်ကြောင့်လောလောဆယ်မှာဆိုရင်တဲတွေအဲ့ဒီခိုင်ကလို့တချို့အိမ်ကြီးတွေဆိုရင်လည်းပြန်မိုးမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုပ်နိုင်ပြီးပြုတ်ပြင်းမိုးမှန်မှုတော့မလုပ်နိုင်ဖြစ်နေတယ်
။ဟုတ်ကဲ့တော့နန်းဝီရောဆွေးနွေးပါဦးခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်တွေပြန်နိုင်မှုနေနေသလားပူတော်တိုးလာနေတာဆိုတော့ဘလောက်တောင်များနေပြီလဲခင်ဗျာ
။ဟုတ်ကဲ့ဟိုဟာဒီဘလောက်ကတမြွတ်နေတဲ့မှာပဲကျမတို့ကဒီ2015ကလေးကကျမတို့တိုက်ပွဲစဖြစ်တယ်ပေါ့နော်အခုဆိုရင်9နှစ်ရှိသွားပြီပေါ့ဆိုအဲ့ဒီအချိန်ကာလအပြင်မှာကျမတို့ကတောက်လျှောက်ကစစ်ပွဲတွေကတော့မရက်ခဲ့ဘူးဖြစ်တယ်။အဲ့တော့2019 2020ဒီ2019 March လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်။ပြင်းထန်လာတဲ့အခါမှာဒီ3လအပြင်မှာပဲ March လကလည်းအခုဂျုံပေါ့နော်ဒီ4လအတွင်းမှာကျမတို့ကလူရေအဖြစ်က10,000ဝန်းကျင်လောက်ကိုကျမတို့လူရေကရိတ်တက်သွားတယ်။အဲ့လိုပဲရခိုင်မှမှာဆိုရင်လည်းပေါင်းရင်တော့ကျမတို့တသိန်းကျော်သွားမှာပေါ့နော်
ဟုတ်ကဲ့ခင်ဗျာတိုက်ပွဲတွေကြီးကျယ်ဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခသည်တွေကပူပူနွေ့နွေ့ပြေးလာနေကြတာဆိုတော့နေရာထိုင်ခင်းကစားအဆက်အသွယ်ရလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါတယ်ဆိုတော့ဒေါ်နန်းဝေခင်ဗျာလက်ရှိဒုက္ခသည်တွေအဓိကဘလို့ခက်ခဲနေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ19 March မတိုင်ခင်တော့ကျွန်တော်တို့လူကြီးကကျွန်တော်တို့က တပေါင်းအောင်၅00ဝန်းကျင်မှာကျွန်တော်တို့ကရှိနေတယ်စစ်ပေးချောင်းပေါ့နော်အဲ့တော့အဲ့လိုအနေထားကြီးမှာလုံလောက်နေကိုပတ်ကအခက်ကြီးရပါလဲဆိုဆန်ဖြစ်တယ်ဆန်ပေါ့နော်ဆန်ကတိမ်တိမ်ပြီးတော့လုံးဝမရဘူးဘလောက်ဝဒီကိုရေကကျွန်တော်တို့ကဟိုကလမ်းမဆက်တွေခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခုတ်လို့ရှိရင်ကျွန်တော်တို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျွန်တော်တို့ကလုံးဝတောင်ရတွေခုတ်လို့မရတော့တဲ့အခါမှာလူလူကဒီစားဖို့ကိုစားနေတာပြက်လက်လာတယ်ဟုတ်ကဘလဝရဲ့အတိအကျုံစီလမ်းကြောင်းကခံတင်ပြပိုင်ကြောက်တော်ဖြစ်တဲ့အခါဘလဝနဲ့ကြောက်တော်ကြောင်းမှာကျွန်တော်တို့ကပုံကြောင်းနဲ့သွားလို့ရတယ်ခေကြောင်းနဲ့လည်းသွားလို့ရတယ်ဒီလမ်းကြောင်းတစ်ခုစလုံးမှာနှစ်ဖက်တက်ပြီးဟိုမြန်မာစစ်တပ်ကတော့လကောက်ဟိုရခိုင်စစ်တပ်ဘက်ကတော့လကောက်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူလူကလုံးဝမသွားရတော့အဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုလက်စီနဲ့အမြရှိနေတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတာကားလမ်းနဲ့ရေကြောင်းလမ်းပေါ့နော်ဆက်နေနဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ပဲနဲ့ရက်ဆိုင်လိုက်တဲ့အနေအထားမျိုးမှာကျွန်တော်တို့ကလုံးဝဟိုဆက်ရေးစပားလုံးဝဟိုတိမ်ပူဆောင်လို့မရတော့ဘူးပေါ့နော်အဲ့တော့တစ်ဖက်မှာလည်းမြို့နယ်တွေမှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်မခုတ်ရဘူးပေါ့နော်အဲ့လိုအနေနဲ့မျို
းဆိုတော့အဓိကကစမ်းနေရခါပြဿနာလို့ပြောရမှာပေါ့ဒီနေရာမှာတခြားနီလန်းနဲ့ရေခါသေးတာမျိုးနောက်အကူအညီထောက်ပံ့တွေရတာမျိုးရောဖြစ်ဖြစ်ဒီလိုနီလန်းတွေရောမရှိနိုင်တော့ဘူးလား
ဒီတောက်တော်လမ်းဘက်ကမသွားဘူးဆိုရင်တောက်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းတဲ့ဒီမတူပြီးသမီးပလောက်ဝလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဖေဖော်ဝါရီလ28နဲ့28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟို PE ဘက်ကနေပြီးတော့ဟိုဒီပါတာရဲ့ဖွဲ့စည်းတွေနဲ့ကျွန်တော်တို့ဒီ meeting ဖြစ်ပါအလူရှိတွေထားတဲ့ကုန်းတုံးပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုတိန်းကားနဲ့ဆိုလို့ရှိရင်တိန်းပေါင်း100ကျော်ဖို့ရှိရအဲ့တော့ကို visual ဖြတ်စည်းလိုက်တဲ့ဖြစ်စဉ်ကကျွန်တော်တို့အရင်ကရဲကြီးရဲ့တအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကတွားရော့တဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့ဒီအနေအထားမျိုးမှာနောက်လျှောက်ကအဲ့ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ကမှာကဆန်ကဆက်ပြီးတော့ပြက်လက်လာတယ်အခုဆိုရင်ပလောက်ကမှာမြို့ပေါ်မှာဒီဆန်တအိတ်ကိုကျွန်တော်တို့ကဒီဘက်ဒီမဘက်မှာတအိတ်ကို1,000-3,000လောက်နဲ့ဝင်လို့ရတဲ့ဆန်တအိတ်ကိုပလောက်ကမှာတအိတ်ကို6,000-9,000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ကျမတို့ကတောင်းမှုကစစ်ပေးချောင်တွေအတွက်ပဲကျမတို့ပူရတဲ့အနေထားမဟုတ်တော့ဘူးစစ်ပေးမရှောင်ရဘဲနဲ့ကိုယ်ရိုက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်အဲ့လိုမျိုးကလူကြီးတွေက2,000-6,000ကျောင်းမှရှိတယ်အဲ့တော့ဘယ်လိုကတမြင့်နေလုံးရင်လူကြီးကစုစုပေါင်းမှကျမတို့1,000ဝန်းကျင်ပဲရှိတဲ့ယူနီလေးတစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီတဲမှာမှ2,000-6,000ကျားကလည်းစားကြမရှိဘူးအဲ့တော့စစ်ပေးချောင်ကလည်း1,000-2,000ရှိတယ်ဒါကျမတို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့ဆက်ခင်ပြီးနိုင်ပြီးရောတောက်ခုလို့ရလားဆိုရင်အခုကဆံမတော့ခုတော့ဖိနေသွားလို့ပဲကျွန်တော်တို့ဘက်ကလည်းဒီပြေလုံးပိုင်းပေါ့နော်အဲ့ဒီညာရဲ့အနေကလည်းရှိရယ်အဲ့တော့မြို့ပေါ်မှာလည်းကျွန်တော်တို့ကလက်နက်ကြီးကြတာရှိရယ်လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီကျွန်တော်တို့ဒီ၃လအသေးမှာပေါ့နော်ဒီဒီမတ်လကနေပြီးတော့အခုဂျွန်လအသေးမှာတင်ကျွန်တော်တို့ကတိတ်ဆုံးသူဦးရည်ဒီ၄၀နဲ့ဦးရှိသွားရဖြစ်တယ်ပေါ့နော်
ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရက်ရှိနေတဲ့ပလောက်ဝမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုကြီးရော်တဲ့မီးရှို့ခံရတဲ့ရွာတွေရှိရဲစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကဒီနေတောင်းဖိခတ်မှုတွေနဲ့ရေဆိုင်ရတဲ့ကြီးရော်တွေရှိတယ်အဲ့ရွာတွေဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းကြီးခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်ပြားနေရာတွေမရှိတော့ဘူးအဲ့တော့တချို့ကဟိုမိသားစုတွေဆုံးရှုံးရတာရှိရယ်ဆေးရုံပေါ်မှာလည်းကျမတို့အခုလောလောဆယ်တိကုဒခံနေတာဆိုလို့ရှင်အလုံးမဆေးရုံမှာရှိရယ်မတူပီဆေးရုံစမီဆေးရုံတော့မင်းသက်မန္တလေးပေါ့နော်အဲ့လိုဆေးရုံပြည်တိတွေမှာကျမတို့ကဒီတိပေတင်ကူနာတွေကအခုစိတ်ကူတာမှုခံနေရတာဖြစ်တယ်ဆိုအဲ့လိုအနေအထားမျိုးကအဖက်ဖက်ကကျမတို့စားဖို့တင်မကဘူးနေကြာလည်းမရှိဘူးပေါ့နော်တစ်ခါမှာအစိုးရကအခုကြောင်းပြန်ဖွင့်မယ်ဆိုတဲ့အခါကျမတို့ကနေအိမ်ကစမီအတွက်ပိုပဲကားလမ်းကစမီကြည့်ပဲကျမတို့ကကုန်တင်မှုဆောင်လို့ရတယ်ဘလောက်ဝဘက်ကိုလုံးဝပူလို့ပြတဲ့အခါဘလောက်ဝမှာရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်တစ်ခုမခုကိုလည်းကျမတို့ကဟိုတိုးထည့်သွားလို့မရတဲ့အခါအခုနေကြလုံးဝမရှိတော့ကျမတို့ကျောင်းတွေမှာစာတင်ကျောင်းတွေမှာကျမတို့ကသူတို့ခဏတည်းခိုင်းရတယ်ဒါပေမဲ့တလောစီကကျောင်းပြန်ဖို့မှသူတို့ဘလို့နေကြလဲဆိုတော့မျိုးစိတ်ခုံမှုတွေရှိရတယ်အဲ့တော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးအတွက်ပေါ့တော်တော်လေးကိုခက်ခဲနေရင်ဆိုင်နေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တက်တက်ဆန်ဆန်ဆိုသလိုကုလသမဂ္ဂလူခွင့်ရေးရောင်းရလဲရခိုင်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေပြန်ဖွင့်ပြီးဒီတစ်ပတ်ထဲမှာပဲတိုက်တွန်းထားတာရှိပါတယ်အဲ့ ထူးသဖြင့်ဆန္ဒမှုအကူအညီလိုတဲ့သူတွေနောက်တရင်ရှင်တရင်ချက်တွေရာကြီးမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပေးဖို့လိုတယ်ဆိုပြီးတော့လည်းပြောထားပါတယ်ဒုက္ခသည်တွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါတယ်ချေချေပြင်းပြန်သုံးနိုင်မယ့်အခြေအနေမျိုးရှိပေမဲ့လည်းဟုတ်တစုံတရာတော့တက်ရောက်မှုတွေရှိနေမှာထင်ပါတယ်ဆိုတော့ဒေါ်နန်းဝေတို့အတွေ့အကြုံရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျအင
်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာကျော်မသိထဲမှာဝင်နေပြီပေါ့နော်အဲ့တော့အဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တည်းနေပြဖို့အရင်ခက်ခဲသွားတယ်အဲ့တော့ COVID-19 ရတဲ့ time မှာစင်ခေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာလူစား COVID-19 ကိုမကြားဘူးတဲ့စိတ်ပေးဆောင်ကလူတွေက COVID-19 သူတို့တောင်းတော့ကောင်းလည်းမသိဘူးဘာကြောင့်လဲဆိုတော့ COVID-19 ဘာမှန်းသူတို့မသိရဘူးအဲ့တော့နောက်ခုကကျွန်တော်တို့ကတစ်ဖက်မှာဘာခက်ခဲရှိပြန်လဲဆိုတော့ကျွန်တော်တို့အလှခံရတယ်ပေါ့လက်ရှိမှာဒါဒီစစ်ပေးချောင်းတွေတောက်လျှောက်ကျွန်တော်တို့ကသဘောတရားလောက်ပေးနိုင်ဖို့ပုံနေပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလှခံရတယ်အလှခံနေချိန်မှာတချို့ကကျွန်တော်တို့ကဇက်ပုံမှတ်တမ်းတွေရဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဟိုဘက်ကိုယူလိုက်တယ်ဒါပေမဲ့ဟိုဘက်ကကတော့ Viber လည်းသုံးလို့မရအင်တာနက်လည်းဘလို့မှသုံးလို့မရတဲ့အခါကျွန်တော်တို့ကဒီ update သတင်းတွေနောက် update photo တွေကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်အဲ့လိုအခက်အခဲတွေရှိတယ်အဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက် COVID-19 နဲ့ပတ်သက်တဲ့ update တင်းကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးခက်ခဲတွေတော့ကျွန်တော်တို့ကျင်းဆိုင်နေရတာတော့ဟိုလူထုတက်ကယူနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကဖွဲ့ကားနေပြီးတော့ကျွန်တော်တို့ဒီမျိုးမှာကျွန်တော်တို့ရဲ့ TV ပေါ့နော် TV တောင်ဆိုတာရှိရဲ့ဘလောက်ကမျိုးရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရအနောက်ဘက်ချမ်းမှာ TV တောင်ကိုတော့ TV တိုင်တောင်မှာကျွန်တော်တို့ဖြက်စည်းခံရတာမျိုးတခါကျဖုန်းတာဝါတိုင်းကြီးဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ impact အဝေးလို့ TV တောင်မှာပုံမှန်မကြည့်ရဘူးမြို့ရလည်းအဲတနေ့24နိုင်မှာ2နိုင်ပဲမြည်ရတော့တယ်အခုချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှာတခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်အဲ့တော့လူထုတော့ကတော့ internet မရတာကသူတို့အတွက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ်
ဟုတ်ကဲ့တော့ခုညာလဲဆွေးနွေးပါအောင်ခင်ဗျာကချင်ဒုက္ခသည်တွေကျမ်းမှာရောအဓိကလိုအပ်ချက်တွေအခက်အခဲတွေဘာတွေများရှိနေလဲခင်ဗျာ
အခုချိန်နေမှာတော့ဒီကက်မှာအရင်ကတိတ်တဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပြန်နေကြတာရှိပါတယ်အဲ့ဒီနေရာမှာဆက်ပြီးမှကျမတို့ဒီလူကုန်တိတ်ထားတဲ့အညီနေထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံးဆောင်နိုင်အောင်ပညာပေးရတာရယ်ပြည်တော်ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြခဲတွေဝေတာအစတော်တော်လေးခက်ခဲရှိပါတယ်ဘာလို့လဲဆိုဆန်းစင်ရတပွေးလိုက်တယ်လို့ဖြစ်နေတယ်အဲ့ဒါကလည်းဒီကက်အကုန်လုံးကပြန်ကြသလားဆိုရင်မဟုတ်ဘူးဥပမာဆိုရင်တချို့ကက်မြန်မာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီဘာမှအဆင်သင့်မဖြစ်သေးတဲ့အခါကျတော့ကိုယ်ရွာမှာကိုယ်အိမ်ကပြတ်သွားတော့ကိုအိမ်ဝင်ထက်မှကိုတဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီမြေမြုပ်မိုင်းတွေရှိနေတဲ့အခါကျမိုင်းကြီးနဲ့မိုင်းကြီးမီလို့ပြဿနာတက်တဲ့ဒီ accidents တွေလည်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီ IDP scan တွေပေးဖို့စီစဉ်နေရတယ်လည်းရှိပါတယ်ဒါပေမဲ့လက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရပြန်နေတဲ့အခြေအနေတွေဘလောက်များနှီးစက်နေပြီလဲတော့ခွန်က
ြဒီနိုင်ငံတော်ကနေပြီးတော့မှဒီ camp closure strategy ဆိုပြီးမှဒီဒုက္ခသည်စခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပေးသိမ်းဖို့အတွက်လည်းပဲ budget ပါရထားချမှတ်ပြီးတော့မှဒီလုံဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီဒုက္ခတွေစခန်းတွေပိတ်သိမ်းဖို့အတွက်လုံဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ကူညီနေတဲ့အင်လုံဟာလုံဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းဖွဲ့နဲ့ပေါင်းညီနိုင်ဆောင်ရွက်ချက်မရှိဘဲနဲ့ဒီပူလာသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လုံဆောင်တယ်လို့ဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခသည်တွေကိုမိမိရဲ့နေရာမှာမိမိကိုယ်တိုင်အင်ရှင်လုပ်ပြီးကင်ဆောက်ပေးတာပတ်ပိုးကူညီပေးတာဘတ်ဂျက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီကူညီတာကိုကျမတို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာချင်းအဲ့တော့ဒီနိုင်ငံတကာရံပုံငွေနဲ့ဒီဒီသွင်းကအရံပုံငွေဒီသွင်းကနေအလူရှင်များနဲ့ပူးပေါင်းပြီးတော့မှဒေတာခံအဖွဲ့အစည်းတွေကပဲသူတို့ကိုဥမာဖျားချောင်းဆိုဖျားချောင်းဝင်းထက်မှပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပိုးကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ camp closure strategy ကိုအကောင့်ထဲပေါ်မှာလဲကျမတို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့ပါဒုက္ခသည်တွေနေရပြင်းနေပတ်သက်လို့ကချင်ပြည်နယ်ဘက်မှာလူငယ်ရေးပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခသည်တွေမူလမြေယာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခသည်တွေနေရပြင်းမှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ
ဒီကျမတို့စီမဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာပူးပေါင်းပြီးတော့မှအဲ အဲပြန်ပို့ထားတာရှိပါတယ်အဲ့တော့ယွာသားတွေဟာဒီလမ်းရဲ့တချမ်းမှာတော့သူတို့အိမ်မှာနေနိုင်ဒီနောက်တချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိဒီမိုင်းရှိတွေဆိုရဲဆိုင်းပုတ်တွေအများကြီးထောင်ထားတဲ့ယွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုနီးနီးဖို့မှာကလည်းအရင်အခက်ခဲရှိပါတယ်အဲ့တော့ဒီနီးလင်းနီးနီးပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်အဲ့တော့အခုချိန်မှာဒီယွာသားတွေကပြန်အဲ့ဒီယွာကဒီဆံပြယွာတယွာထဲပေါ့ဒါတော့ပြန်နေနေပြီတို့တော်လည်းပဲဒီမြေမြုပ်မိုင်းတောင်တို့ရဲ့စောင်းရောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှာဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်နေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်ပြီးတော့ဒီလူမစ်တပေါ့ကိုနစ်ကျော်တို့ကဒီနေရာတွေဟာရုပ်မျိုးဖလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုဗမာမအာမခံချက်တက်တည်ထောက်ထားမရှိတဲ့အခါမှာအခုချိန်ဒီမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်တီရှူးငပြောဆိုင်ချင်းတွေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာနေရာရှုံးတာလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့ယူရီပြန်ဖို့မယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ပြန်လဲပြီးထောက်မလဲပေါ့ဥပမာတန်ဖိုးနဲ့အိမ်ကအနည်းဆုံးအိမ်တအိမ်ကို30သိန်းလောက်25သိန်းလောက်တာနဲ့အိမ်တွေပြန်ဆောက်မလားဆိုတဲ့အစီအစဉ်လေးဘာမှမသိရသေးတဲ့အခါမှာက
ျွန်တော်တို့အတွက်အတော်လေးခက်ခဲရှိနေပါတယ်ဆိုတော့လည်းတော့ခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော့ခွန်ညာအဲ့
တော့ဒီအသက်ကိုနှစ်ပြည့်နေတဲ့ဒီကက်မှာရောက်သားချင်းတဲ့ဒီကမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းနေမရှိတဲ့အခါမူလတန်းကျောင်းတောင်မရှိတဲ့အခါမှာဘယ်ကျောင်းမှာတက်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်ကိုကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီဘယ်မှာမထွက်ရတဲ့အခါမှာကျလာဆန်၆ပြည်နဲ့ဆက်ပြာခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကဲမပြင်ထွက်ပြီးလှုပ်ရှားကြတဲ့အခါလဲကဲမထဲပြန်ဝင်လို့မရဘူးပေါ့ပြန်ဝင်မယ်ဆိုရင်21ရက်ကွာရန်တင်းပြန်ပြီမယ်ပြီးခဲ့လူတွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါ်နန်းဝီတို့ဘက်မှာခင်ဗျအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသော်နောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရမစင်းစားနိုင်သေးတဲ့အခြေအနေမျိုးများဖြစ်နေသလားဒေါ်နန်းဝီ
ဟုတ်ကဲ့ကျမတို့ကဒီ RCTI အနေနဲ့ပေါ့နော်အဲ့တော့ RCTI အနေနဲ့ကကျမတို့ကဖက်စီထားတာလဲမတ်လ29ကမှကျွန်တော်တို့ကမကတ်ထပေါ့နော်ဖက်စီလိုက်တာဖြစ်တယ်အဲ့တော့လုံးလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးကိုကယ်ဆယ်ရေးကိုပဲကျွန်တော်တို့ဖိဖိစီစီလုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်သိချက်အဲ့တော့ကျွန်တော်တို့ကအရေးကိုကုညင်းနဲ့ပြန်လေတူတောင်ရေးဆိုတော့ကျွန်တော်တို့ကပြန်လေတူတောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လေတူတောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုချိန်ကိုမသွားနိုင်သေးဘူးလို့ပြောလို့ရတယ်အဲ့ဆိုပြန်လေတူတောင်ရင်းနဲ့ပတ်သက်လို့ရှိရင်ကျမတို့ကလုတ်ပေးနိုင်တာဆိုလို့ကကျမတို့ကနေအိမ်ကက်နေလဲကတော့မဆောက်ပေးနိုင်သေးဘူးဒီအရေးပေါ်ကယ်ဆယ်ရေးကိုပဲလောလောဆယ်ဖြစ်ဖြစ်စီလုံနေရတဲ့အခါကျမတို့ကပြန်လေတူတောင်ရင်းအတွက်က strategy ကျမတို့အခုဆွေးနေတော့ဖြစ်တယ်လုံနေတော့ဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျမတို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျမတို့ကိုဒီ RCCI နဲ့ UK ပြန်နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျမတို့ဒီမေလ၄ရက်နေ့တော့အစည်းအဝေးလုပ်ခဲ့တယ်ကျမတို့က video conference လုပ်တဲ့အခါမှာကျွန်တော်တို့အစိုးရဘက်ကအထောက်ပံ့ကကျွန်တော်နေ460ကျပ်အတွက်ရတယ်။ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့အင်ထောက်ပြီးတော့ပလောဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်လေတူတောင်ရေးဘက်ကိုကျွန်တော်တို့လှည့်မကြည့်နိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟုတ်ကဲ့ဒုက္ခသည်ရေးဖြစ်ရှိမှုဆိုရင်ဒုက္ခသည်ဖြစ်လာတဲ့အခြေခံအကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်။ဟိုလက်တလောဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တိုက်ပွဲတွေကြောင့်ဖြစ်နေတာပါ။ဆိုတော့တိုက်ပွဲတွေဖြစ်ရတဲ့နောက်ွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေ။ဆိုတော့ဒုက္ခသည်ပြဿနာဇင်းမြစ်ကဘာကြောင့်လူများသုံးသပ်မိတယ်လဲတော့ခွန်ကြာ
ဖြင်းဆက်ဆက်မှာကျမမှာတိုက်ပွဲတွေဖြစ်တယ်ဒါပေမဲ့တမင်တက်တက်မြို့ရွာတွေမှာတိုက်တာမျိုးမြို့ရွာအနီးပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တောင်မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီပြန်ပြန်ပြီးတော့မှဒီရွာတွေကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမအဆုံးတွေ့ကြုံဖြစ်တယ်ပေါ့ရှင့်အဲ့တော့တိုက်ပွဲတွေဖြစ်စေတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျမတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက်နံပါတ်1ကတော့ all inclusive ပေါ့ဒီငင်းချမ်းရေးဆွေးနွေးပွဲစပွဲမှာအပြစ်ခံရဆဲထားပြီးဖြစ်စေမပြစ်အပြစ်ခံမရဆဲရထားပြီးဖြစ်စေအားလုံးစပွဲပေါ်မှာဆွေးနွေးပြင်ပေးဖို့ကတော့အရေးကြီးတယ်ပေါ့ဒီအချက်ပေါ့ဒုတိယတစ်ခုကတော့ဒီတပ်တိုင်းတပ်တိုင်းပေါ့တပ်တိုင်းလို့ပြောရတာမြန်မာတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အားလုံးကပါကြီး international humanitarian law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီနိုင်ငံတပြည်ပြည်ဆိုင်ရာဒီစစ်ဥပဒေဒီ international humanitarian law ကိုလိုက်နာပြီးတော့မှဒီလူအကြီးသားတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုတ်ကင်စားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ့ကျေးရွာတွေကိုမဖျက်ဆီးဖို့တမင်တက်တက်ကြီးပဲပြီးမပစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ငင်းချမ်းမှာပဲဒုက္ခသည်ပြဿနာပြည်နေမှာဆိုတော့ငင်းချမ်းရေးအတွက်ဆွေးနွေးနိုင်မယ့်အလားအလာတွေကရောဘယ်လောက်များမြင်မိလဲတော့ခွန်ကြာ
အဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ပေါ့တရုတ်ကနေပြီးတော့ညီလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ဒါတော့ဒီအန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင့်မြတ်ပါပါပါဝင်ပြီးတော့မှဒီအအနည်းဆုံးကတော့ဒီရှင်းလင်းပွဲမှာ witness အနေနဲ့ပေါ့နော်ဒီစာချုပ်စာတမ်းတွေမှာဒီတက်တေအနေနဲ့နေထိုင်ပြီးတော့မှဒီအရေးကို international monitoring body နိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ဖို့မှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆရရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပင်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငြိမ်းချမ်းရေးရလို့မှုဆိုတဲ့ဒီ political will ပေါ်တော့နိုင်ငံရေးအရာကြီးကတိကိုပြုနိုင်တာမျိုးရှိရင်တော့လည်းပဲဒီအခိုက်အတန့်အဖြစ်မဟုတ်ရင်တောင်မှဒီအဲငင်းချင်ရင်လမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်။သို့တော်လည်းပဲအကယ်၍များပေါ်ဒီဥစ္စာကိုဒီအဲရွေးကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်တန်းနောက်ဆုံးကာလအတွင်းမှာဒီအဖြစ်သဘောမျိုးနဲ့ပဲလုပ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မယ်လို့ယူဆတယ်ရှင
်။ဟုတ်ကဲ့ဒေါနန်းဝေမြင်လဲဆွေးနွေးပါဦးခင်ဗျာ။ဒုက္ခတဲ့ပြဿနာရဲ့အဓိကအကြောင်းရင်းငယ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိတယ်လို့များသုံးသပ်မိလဲ
။ဟုတ်ကဲ့အဓိကကတော့ကျမတို့ကဒီမငိမ့်ချမ်းလို့ပေါ့နော်မငိမ့်ချမ်းရဲ့အတွက်ကျမတို့ကဒုက္ခတွေဆိုတာရှိတာဆိုမငိမ့်ချမ်းတာကခုနတိုက်ပွဲတွေရှိနေလို့မငိမ့်ချမ်းတာပေါ့နော်တိုက်ပွဲတွေကကျမတို့ကဒီမမျှတမှုကနေပြီးလူတွေကတော်လှန်ကြတယ်လို့ကျမတို့ကဒါပဲဖွင့်ကျင်နေပေါ့နော်မမျှတမှုဆိုတဲ့နေရာမှာကျမတို့ကလက်နက်ကင်ဖွင့်တယ်ခိုင်းတာလက်နက်ကင်ဖွင့်တယ်ပေါ်လာရတယ်ဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့ကအဲ့လိုဖြစ်တဲ့အချိန်မှာကျမတို့ကလူထုတွေကိုကျမတို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျမတို့သုံးစေချင်တယ်။အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာကြီးတွေမှာတိုက်ပွဲတွေဖန်တီးတယ်။အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာတင်လက်နက်ကြီးတွေပြစ်တယ်။ပလောဝမြို့ပပတ်ချာလေးမှာတင်မိုင်းတွေမြုပ်ထားတာရှိရယ်။ပလောဝမြို့ပပတ်ချာလေးမှာပဲကျမတို့ကနေ့တိုင်းဘုံတန်တွေဖုံးဆက်တိုင်းကိုယ့်ရဲ့ဒေသကိုကိုယ့်ရဲ့စာကြည့်ကိုယ့်မိဘတွေကိုဖုံးဆက်နေကျမတို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျမတို့ကဘုံကြည့်တဲ့အတန်လေးလက်နဲ့ကြည့်ကြတန်လေးဖြစ်နေရပါတော့။အဲ့လိုနေထားမျိုးမှာဆိုလို့ရှိရင်ဒါကလူထုတွေကကျမတို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်။အဲ့တော့ကျမတို့ကဒီတိုက်ပွဲတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအထူးခိုက်လူထုတွေအထူးခိုက်နေတယ်ပေါ့
။ဟုတ်ကဲ့ပါ။ညီကုန်းချုပ်အနေနဲ့ဆွေးနွေးစီချင်တာကတော့ဒုက္ခတွေအရေးပြည်ရင်းငြိမ်းရေးအတွက်အခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေ။ဘာတွေများလှုပ်စီချင်တာလှုပ်တင်တာတွေများရှိတယ်လဲတော်ခွန်ချာ။
နံပါတ်၁ကတော့ဒီ international humanitarian law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကနေပြီးတော့မှ federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲအဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပြီးသားဖြစ်သွားတဲ့အတွက်ကြောင့်မလို့စီရေးအရာဖြေရှင်းမှုကိုအဲနောက်အခါမှာလိုအပ်တော့မှမဟုတ်ဘူးလို့ယူဆပါတယ်ရှင့်
ဟုတ်ကဲ့တော့နောက်ဝေးအမြင်လဲဆွေးနွေးစီရင်ပါလေလက်တလုံးညင်းညင်းရဖို့မလွယ်သေးတဲ့ခြေမျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်တွင်းညင်းညင်းရအတွက်ပဲဖြစ်ဖြစ်ဘာတွေများလုပ်ဖို့လိုမလဲခင်ဗျာ
ဟုတ်ကဲ့အားလာတော့ခုနဆရာမပြောရတဲ့ဟာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့အညီအခုကလူတွေကတော့ဒီနှစ်ဖက်တက်စလုံးကတော့သူတို့ကအမြဲတမ်းနိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ် Geneva Convention ကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်ပိတ်မှာကြတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တက်စလုံးကိုပေါ့နော်လမ်းမကင်ဆိုလို့ကောင်းမြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကြောင့်မလို့ကျွန်တော်တို့ကဒီငြိမ်းချမ်းရေးကိုအမြဲဆုံးပါဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာကဘယ်လိုချမှတ်ထားတဲ့စီးပွားဥပဒေတွေရှိတယ်လဲပေါ့နော်။စစ်နဲ့ပတ်သက်အဲ့ဒီဟာကိုလိုက်နာသိချင်တယ်။တစ်ချက်ပြောနေမှမဟုတ်ဘူးလက်တွေ့မှာကြည့်သိချင်တယ်။အဲ့တော့ဆော်ရွက်ပေါ်ကငြိမ်းချမ်းရေးနေတဲ့ကျွန်တော်တို့ကတကယ်ဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူစုရဲ့လက်ပေါ်မှာဒီငင်းချင်းကြီးကိုထည့်ဖို့ဆိုလို့ချင်းသူတို့နှစ်ဖက်စလုံးကကျွန်တော်တို့ကအက်ကလေးရှော့နေတယ်ပေါ့နော်ကျွန်တော်တိုက်ပွဲဖြစ်ရတာနှစ်ဖက်အက်ကလေးကျွန်တော်တို့ကပြန်ခံကြလို့ဒါဖြစ်ကြတာဖြစ်တယ်ကျွန်တော်လူထုကိုငိမ့်ညာပြီးတော့မှတိုက်ပွဲရဲ့အမြင်ဆုံးရက်ဖို့ဆိုလို့ချင်းနှစ်ဖက်စလုံးကအက်ကလေးရှော့ပြီးတော့အခုစစ်ပေးရှောင်ဆိုရလဲအဲ့ကြောင့်တော့ကျွန်တော်တို့ကဖွင့် data ကိုပိုကောင်းကောင်းမွန်နဲ့ပြန်သွားအားမှာဖြစ်တယ်အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလေးဖြစ်တယ်အခုလိုမျိုးသူတို့တွေကနှစ်ဖက်ကစလုံးကအက်ကလေးမလျှော့ကြပြန်နဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီ channel ပုံဝင်မယ်လို့တမတော်ပြောချင်တယ်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ပေးချောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCN ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စီရင်နေဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စီရင်နေ9နာရီကနေ10နာရီထိနဲ့တတင်းခွင်နေနေမနဲ့6နာရီကနေ9နာရီ Radio စီစဉ်နေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လူပါခင်ဗျာ။